အမေရိကန်ပြည်ထောင်စုနဲ့ကျူးဘားနိုင်ငံတို့ဟာစီအေးစစ်ကာလကလေးကရာစုနှစ်တဝက်ကျော်ကြာနှစ်နိုင်ငံကြားတန်တမာရေးဖျက်တောက်ထားခဲ့တာကိုအဆုံးသတ်ပြီးပုံမှန်ဆက်ဆံရေးစီကိုတွားနေကြပြီဖြစ်တယ်လို့နှစ်နိုင်ငံစလုံးကပြောဆိုလိုက်ကြပါတယ်။အမေရိကန်သမ္မတဘရက်အိုဘားမားနဲ့ကျူးဘားနိုင်ငံသမ္မတရီယိုကက်စထရိုတို့ဟာနှစ်နိုင်ငံမျိုးတော်တွေဖြစ်ကြတဲ့ဝါရှင်တန်နဲ့ဟာဗာနာတို့ကနေတပြိုင်တည်းပြောဆိုကြတဲ့မိန့်ခွန်းမှာသူတို့အနေနဲ့နှစ်အတန်ကြာဖမ်းဆီးထိန်းသိမ်းထားခဲ့တဲ့အကျဉ်းသားတွေကိုလက်လှယ်ခဲ့ကြပြီးနှစ်နိုင်ငံကြားစီးပွားရေးနဲ့ခရီးသွားလာမှုတွေတိုးမြင့်ပြုလုပ်ကြဖို့လမ်းဖွင့်ပေးလိုက်ပြီဖြစ်တယ်လို့ပြောဆိုခဲ့ပါတယ်။ကျူးဘားနိုင်ငံအတွင်းကိုပိတ်ပင်ထားတဲ့နှီးပညာတင်သွင်းမှုနဲ့၅နှစ်ကြာဖမ်းဆီးထားခဲ့တဲ့အမေရိကန်ပြည်ထောင်စုနိုင်ငံတကာဖွံ့ဖြိုးရေးအေဂျင်စီ USAID ရဲ့ Contractor Alan Gross ကိုဗိုလ်ရုံးကပြန်လွှတ်ပေးခဲ့ပါတယ်။ Gross နဲ့အတူအလွန်အရေးပါတဲ့အမေရိကန်ထောက်လှမ်းရေးအေဂျင်တွေကတယောက်ကိုကျူးဘားအချင်းထောင်ကနေပြန်လွှတ်ပေးခဲ့ပြီးအမေရိကန်အချင်းထောင်ထဲမှာဆယ်စုနှစ်တစုကျော်ကြာအချင်းချခံထားရတဲ့ကျူးဘားထောက်လှမ်းရေးသမား၃ယောက်ကိုပြန်လွှတ်ပေးခဲ့တယ်လို့သမ္မတအိုဘားမားကပြောခဲ့ပါတယ်။အမေရိကန်နိုင်ငံရဲ့တောင်ဘက်ကမ်းခြေကနေမိုင်60အခန့်ကွာဝေးမှာရှိတဲ့ကွန်မြူနစ်ကျွန်းနိုင်ငံအပေါ်နှစ်ပေါင်း50ကျားတန်တမန်ဖျက်တောက်ထားခဲ့တာဟာအလုံးမဖြစ်ကြောင်းနဲ့အခုချိန်မှာချင်းကပ်မှုအစ်စ်လှုပ်ဆောင်မှုအချိန်တန်ပြီလို့မစ္စတာအိုဘားမားကပြောဆိုလိုက်ပါတယ်။မစ္စတာကက်စထရိုကလည်းမစ္စတာအိုဘားမားဟာကျွန်တော်တို့ပြည်သူတွေရဲ့လေးစားမှုနဲ့အသိအမှတ်ပြုမှုခံတိုက်သူဖြစ်တယ်လို့ပြောဆိုလိုက်ပါတယ်။ခေါင်းဆောင်တို့ကအင်ကာနေက45မိနစ်ကျော်တယ်လီဖုန်းနဲ့ဆက်သွယ်စကားပြောဆိုခဲ့ကြပါတယ်။ဒါဟာ1962ခုနှစ်နောက်ပိုင်းအမေရိကန်ပြည်ထောင်စုနဲ့ကျူးဘားနိုင်ငံတို့ကြားပထမအဦးဆုံးကြိမ်သမ္မတအဆင့်ဆက်သွယ်စကားပြောဆိုတာလည်းဖြစ်ပါတယ်ခင်ဗျာ။